နိုင်ငံရေးဥပဒေပုံမှားတွေနဲ့ရန်ကုန်တန်လျင်လူငယ်ထင်းသိမ်းစခန်းမှာဖမ်းဆီးအကျဉ်းချခံထားရတဲ့အသက်18နှစ်အောက်လူငယ်တွေကိုစခန်းတာဝန်ခံတွေကမကြာခဏဆိုသလိုရိုက်နှက်တာတွေရှိနေတယ်လို့သူတို့ရဲ့မိသားစုဝင်တချို့က VOA ကိုပြောပါတယ်ဒီထင်းသိမ်းစခန်းမှာရန်ကုန်တပ်ကနေဖမ်းဆီးခံထားရတဲ့အသက်18နှစ်အောက်လူငယ်အများအပြားရှိနေပြီးသူတို့အမှုကိုရင်ဆိုင်ဖို့လဲလှနဲ့ချီပြီးစောင့်ဆိုင်းနေကြရပါတယ်လူမှုဝန်ထမ်းဦးစီးဌာနအရာရှိတဦးကတော့ဖမ်းဆီးထင်းသိမ်းထားတဲ့လူငယ်တွေကိုရိုက်နှက်ညှဉ်းပန်းတာတွေလုပ်ခွင့်ပေးမထားကြောင်း VOA ကိုပြောပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုငိမ့်ညာကပြောပြပေးပါမယ်ခင်ဗျာ
ရန်ကုန်တိုင်းတန်လင်မြို့နယ်မှာရှိတဲ့တန်လင်လူငယ်ထိမ့်သိမ်းရေးစခန်းမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြမှုတွေကြောင့်လူငယ်ရာကနန်းဖမ်းဆီးခံထားရပါတယ်နိုင်ငံရေးအမှုတွေနဲ့ဖမ်းဆီးခံထားရတဲ့လူငယ်တွေကိုစခန်းတာဝန်ခံတွေကမကြာခဏဆိုသလိုရိုက်နှက်နိုင်ထက်စီးနှင်ပြုလုပ်နေတယ်လို့သူတို့ရဲ့မိသားစုဝင်တဦးက VOA ကိုပြောပါတယ်ရိုက်နှက်ခံရတဲ့လူငယ်တချို့ကသူတို့မိသားစုတွေစီကိုဆက်သွယ်အကြောင်းကြားပြီးဒီထိမ့်သိမ်းစခန်းကအခြေအနေတွေကိုပြောပြခဲ့တာပါလူငယ်တဦးရဲ့မိသားစုဝင်တဦးက VOA ကိုအခုလိုပြောပါတယ
်တနည်းအားဖြစ်သွားတဲ့ကိစ္စမှဆိုဆိုရင်ဆရာတွေကအရင်ရိုက်တယ်ဆရာတွေရိုက်ပြီးတော့မှအဆောင်မှုတွေရိုက်တယ်ချိန်လုံးတွေပါတယ်နံပါတ်တုတ်တွေပါတယ်ဘာရိုက်တယ်တစ်ဖက်စီရိုက်တယ်ရှားပြီးတော့ကလေးတွေနာနေတာဟောဒိုက်ထုတ်ဆက်ပြီးဖိုးခိုင်းတယ်ကိုတရားဟိုအချက်50နေပါလောက်ကိုသမခံရတယ်ကိုဒါလည်းဟိုကျွန်တော်သတင်းကြားပြီးတော့အခုဆိုမောင်လေးနဲ့ပါအဆက်ဆက်လုံးဝပြတ်သွားတယ်ကို
တန်လင်းလူငယ်ထိမ့်သိမ်းစခန်းမှာနိုင်ငံရေးလှုပ်ရှားမှုနဲ့ဖမ်းဆီးခံရတဲ့လူငယ်တွေအခုလိုမကြာခဏရိုက်နှက်ခံနေရတယ်လို့လည်းသူကပြောပါတယ်လူမှုဝန်ထမ်းဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်ခင်မေနုကတော့လူငယ်ထိမ့်သိမ်းစခန်းတွေကိုရောက်လာတဲ့ဘသူမဆိုရိုက်နှက်တာမျိုးမလုံဆောင်ရဘူးဆိုတာညွှန်ကြားထားကြောင်း VOA ကိုပြောပါတယ်
ဟိုညွှန်ကြားရေးမှူးချုပ်ကဝန်ကြီးဒုဝန်ကျော်ညွှန်ကြားချက်တွေထွက်ထားတာအဲ့လိုကြရင်ပြဿနာကြီးတက်တက်လုံးလုံးဘူးမှမရိုက်ဘူးအဲ့ဒီနိုင်ငံရေးနယ်ပဲလာလာငားငားနယ်ပဲလာလာခိုးမှုနယ်ပဲလာလာလူသားမှုနယ်ပဲလာလာကလေးတွေကိုမရိုက်ရဘူးဆိုရင်ညွှန်ကြားချက်ကိုထွက်ထားတာပြဿနာကြီးတက်တက်လုံးလုံးလေအဲ့တော့ရိုက်လို့ရှိရင်လည်းတနည်းနည်းနဲ့ပြန်တွေ့လို့ရှိရင်ဒီကျွန်တော်တို့အရေးယူတာ
တန်လင်းလူငယ်ထိမ့်သိမ်းစခန်းမှာလောလောဆယ်ဖမ်းဆီးထိမ့်သိမ်းခံထားသူလူငယ်အယောက်200လောက်ရှိနေပြီးတော့အများစုကစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေပါသူတို့ရဲ့အမှုတွေကိုမြို့နယ်အလိုက်ကလေးတငယ်တရားရုံးတွေမှာကြားနာစစ်ဆေးရမှာဖြစ်ပေမဲ့လည်းအများစုရဲ့အမှုတွေကိုအခုချိန်အထိစတင်ကြားနာတာမရှိသေးဘူးလို့စုံစမ်းသိရပါတယ်လူငယ်တယောက်ရဲ့မိသားစုဝင်တဦးကအခုလိုပြောပါတယ
်ရုံးချင်းတွေကရုံးချင်းတွေကရဲတပ်တွေမနာလို့ဆိုပြီးတော့တခါမှမဆက်ရသေးဘူးအဲ့မဲ့ကလေးတွေကတခါပဲရုံးထုတ်လိုက်တယ်နောက်ကျတော့မထုတ်တော့မျက်ကွက်ဇမန်းနဲ့ပဲသူတို့ယူထား
လူခွင့်ရေးရှေ့နေတချို့ကတော့ဒီလိုထိမ့်သိမ်းရေးစခန်းမှာလူခွင့်ရေးချိုးဖောက်တာတွေရှိနေတယ်ဆိုတာတဆင့်စကားနဲ့သူတို့သိထားပေမဲ့လည်းအတိအကျမှတ်ချက်ပေးဖို့ခက်ခဲကြောင်ပြောပါတယ်ဒါပေမဲ့လည်းဒီလိုလူငယ်ထိမ့်သိမ်းရေးစခန်းတွေမှာနိုင်ငံရေးပုံမှတ်တွေနဲ့ဖမ်းဆီးခံထားရတဲ့လူငယ်တွေရဲ့အမှုတွေကိုမစစ်ဆေးပဲလက်နဲ့ချီပြီးကြံ့ကြာနေရတာကတပ်ဆိုင်ရာတရားစွဲသူတွေဘက်ကအမှုတိစားဖို့အဆင့်ဆင့်လှုပ်ဆောင်နေကြလို့ဖြစ်တယ်လို့လူငယ်တွေရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတူက VOA ကိုပြောပါတယ
်။တက်ဆိုင်ရာခရိုင်ရုံးတွေပေါ့နော်ခရိုင်ရုံးကဒီကနေအမှုတွေကိုတိစားတယ်တိစားပြီးတော့တိုင်းဒေသကြီးတွေလေဒီတော်လေအဲ့ဒီမှာရှိတဲ့အမှုတွေကိုကျေထုတ်ပြီးပို့လာတယ်။ကျေထုတ်ကနေပြီးတော့မှတစ်ခုပေါ့နော်သူတို့တက်ဆိုင်ရာအဲ့ဒီကနေပြီးတော့မှဒီအမှုတော့ပြည်အားစုကိုပို့ကြည့်ပြီးစစ်ဆေးရမှာအဲ့ဒီအလိုမျိုးမင်းသားပေါ့နော်သူကဒီလိုစက်ပြေကြတာပေါ့နော
်တန်လင်းလူငယ်ထိမ့်သိမ်းစခန်းမှာဖမ်းဆီးခံထားရတဲ့လူငယ်တွေထဲမှာအများစုကဖောက်ခွဲမှုနိုင်ငံတော်အကြီးညိုပြက်စီမှုလူသတ်မှုစတဲ့အမှုကြီးတွေနဲ့တရားစွဲဆိုခံထားရတယ်လို့လည်းသူတို့ရဲ့အုတ်ထိန်သူတချို့က VOA ကိုပြောပါတယ်တရားရင်ဆိုင်နေရတဲ့လူငယ်တွေကိုတန်လင်းထိမ့်သိမ်းစခန်းမှာပဲဖမ်းဆီးထိမ့်သိမ်းထားပြီးတော့ပြစ်ဒဏ်ချပြီးတဲ့လူငယ်တွေကိုတော့ငါအောင်ဆန်းလူငယ်ထိမ့်သိမ်းစခန်းကိုလွှဲပြောင်းပေးတာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီ1ရက်နောက်ပိုင်းကစလို့2022ဧပြီလ25ရက်အတွင်းဖမ်းဆီးခံရသူ1308ယောက်ရှိပြီးတော့အဲ့ဒီထဲက1001ယောက်ပြစ်ဒဏ်ချခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကစာရင်းထုတ်ပြန်ထားပါတယ်ဒီထဲကတေးတန်ချမှတ်ခံရသူအယောက်100ရှိပြီးတော့အဲ့ဒီထဲမှာအသက်မပြည့်သေးတဲ့လူငယ်အမျိုးသား2ယောက်ပါတယ်လို့လည်းဖော်ပြထားပါတယ်စစ်ကောင်စီကတော့ AAPP ရဲ့စီးရင်တွေဟာချဲ့ကားထားတဲ့စီးရင်တွေဖြစ်တယ်လို့ပယ်ချလေရှိပါတယ်ခင်ဗျာ